လေဗနွန်တောင်ပိုင်းကကုလငင်းချင်းဒိတ်တက်တွေကိုဘေးလွယ်ဖယ်ရှားပေးဖို့အတွက်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးကကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူဒရက်စ်ကိုတောင်းဆိုပါတယ်။ဒါဟာဟက်စ်ဘူလာရီကအစ္စရေးနဲ့တိုက်ခိုက်ရမှာကုလငင်းချင်းဒိတ်တက်သားတွေကိုလူသားဒိုင်းတစ်ပွဲတုံးနိုင်တဲ့အတွက်ဖြစ်ကြောင်းလည်းပြောပါတယ်။ကျေစပရင်းနေကစပြီးကုလတပ်ဖွဲ့ဝင်9ဦးထိခိုက်ဒဏ်ရာရစီတဲ့ဖြစ်ရပ်3ခုကျုံ့ရတဲ့အတွက်ကုလတပ်သားတွေကိုခေါ်ထုတ်ဖို့အချိန်ရောက်နေပြီလို့အစ္စရေးဝန်ကြီးချုပ်ကပြောကြတာဖြစ်ပါတယ်။ဟက်စ်ဘူလာရီအခိုင်အမာချေကုပ်ယူထားတဲ့တိုက်ပွဲဖြစ်ပေါ်နေတဲ့နေရာကနေသူတို့ကိုဖယ်မထုတ်ဘူးဆိုရင်ဟက်စ်ဘူလာရီကသူတို့ကိုဒဇာကန်ဖြစ်ဖမ်းဆီးနိုင်တဲ့အတွက်သူတို့တွေရောအစ္စရေးတပ်သားတွေတပံအန်တီယားရှိတယ်လို့ပြောပါတယ်။လက်နွန်ကယူနီဖယ်ကူလာတပ်ဖွဲ့ပြောခွင့်ရကြတော့ဖယ်ရှားပေးမှာမဟုတ်ကြောင်းစနေနေ့ကပြောပါတယ်။ဒါဟာတင်းကြီးတင်းကျပ်ထဲဆုံးဖြတ်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ကူလာအလံကိုဒီဒေသနဲ့ဆက်ဆင့်ထုတ်ထားရအရေးကြီးကြောင်းနဲ့ဒီဒေသနဲ့ထပ်မတော်မှဒီမှာဖြစ်နေတာတွေကိုကုလလွန်ချင်းကောင်စီကိုသူတို့တင်ပြနိုင်မှာဖြစ်ကြောင်းပြောပါတယ်။